တရင်မီဒီယာကောင်စီရဲ့ဒုတိယဥက္ကဋ္ဌတနေရာကိုဒီနေ့ပါဟန်တာရီဦးအောင်ကျိုင်ကိုရွေးချယ်လိုက်တဲ့ဆိုတဲ့အခါကျတော့တရင်မီဒီယာလွတ်လပ်ခွင့်တရင်မီဒီယာတိုးတက်ရေးအတွက်လှုပ်ဖို့အတွက်စီစဉ်ထားတယ်ရည်ရထားတယ်လို့ပြောပြနိုင်ပါရှာ
။နေပြည်တော်ကိုသွားဖို့20ရက်နေ21ရက်နေမှာမန္တလေးကြီးလေးရပြည်တော်စုစင်ဆွေးနွေးပွဲရှိတဲ့မီဒီယာကောင်စီနဲ့အစိုးရအဖွဲ့ကိုယ်စားလှယ်တွေပါမယ်။ပြည်ငယ်နဲ့တိုင်းအစိုးရကိုယ်စားလှယ်တွေပါမယ်။ဥပဒေပြည်ရေးလွှတ်တော်မန္တလေးသူ့ကိုယ်စားလှယ်တွေလာမယ်။တရားစီရင်ပိုင်းရလဲလာမယ်ရှင်းနေကြပိုင်းရလဲလာမယ်အားလုံးအပါလို80ကျော်90လောက်ရှိမယ်အဲ့ဒီပုံကိုယ်တွေနဲ့မီဒီယာကောင်စီနဲ့ဆွေးနွေးကြမယ်မီဒီယာကောင်စီရဲ့ဥပဒေမှာပြမှန်တိုင်းပြည်ပြစွာအကောင့်တွေပေါ်ရေးဆိုတာတစ်ချက်ပါတယ်ရွေးချက်အဲ့ဒီအတိုင်းပဲအပါလို့ဒီပြည်လုံးမှာရှိတဲ့သတင်းသမားတွေနဲ့တက်ဆရာအာဏာပိုင်ပုံကိုယ်အဖွဲ့အစည်းတွေနဲ့အရှင်းပြအောင်ညှိနှိုင်းတဲ့အစီအစဉ်ညချမှာပဲခုနပြောတဲ့သတင်းလွှတ်ခွင့်အခွင့်အရေးတွေပါပဲအဲ့တော့ဗမာပြည်မှာ right to information law ရေးဆွဲပြီးပါပြီပြည်တော်စုလွှတ်တော်ကိုတင်ထားပါတယ်အခုဥပလွှတ်တော်မှာပါနိုင်မလားလို့အဘတို့မျှော်လင့်နေပါတယ်အဲ့ဒါအတည်ပြုပြဋ္ဌာန်းလိုက်နိုင်ရေပုံ120အတွင်းမှာဒီအချက်လေရယူပိုင်ခွင့်ကော်မရှင်ဆိုတာဖွဲ့စည်းပြီးတော့အကောင့်ထဲစပေါ်ပါမယ်ပေါ်တဲ့အချိန်ကစပြီးတော့နိုင်ငံသားတိုင်းနိုင်ငံသူတိုင်းတရင်ချက်လက်တီကိုတက်ဆရာဝန်ကြီးဌာနအစိုးရဌာနတွေမှာတောင်းယူပိုင်ခွင့်ရှိပါတယ်။တောင်းတဲ့နေရာမှာဥပဒေအရလျှို့ဝှက်ကြက်ချက်ကလွဲလို့အားလုံးပေးရပါမယ်။မပေးရင်ရေးယူမယ်ဆိုတဲ့ပုံမှန်ပြဋ္ဌာန်းချက်တွေပါပါတယ်။အဲ့တော့ဗမာပြည်ရဲ့တရင်လက်ခွင့်အခြေအနေဟာခါတိုင်းအခြေအနေတွေနဲ့ပို့ပြီးတော့တိုးတက်လာတယ်လို့ပြောရမှာမှားပါဘူး။
ဟုတ်ကဲ့ရှင်ဆိုတော့ဒါပေမဲ့အခုလက်ရှိမှာတည်င်းနဲ့စာနေစင်းလုပ်ငန်းတွေမှာလွတ်လွတ်လပ်လပ်လုပ်ခွင့်မရှိတာတွေကြုံနေရတယ်လို့ထောက်ပြကြပါတယ်အခုဆိုရင်ပဲဒီ writers ကတည်င်းသမားနှစ်ယောက်ဖမ်းခံရတဲ့ကိစ္စတွေရှိလာတယ်အဲ့ဒါဟာတည်င်းမီဒီယာလွတ်လပ်ခွင့်အတွက်ပေါ့နော်ဒီထောက်ပြစရာအချက်တွေရှိတယ်ဆိုပြီးတော့လေနိုင်ငံတကာပြောနေကြတာရှိပါတယ်ဆိုတော့ဒီအခြေအနေတွေအပေါ်မှာရောဘယ်လိုသုံးသပ်ပါလဲရှင
်အပဘာပြောချင်တယ်လဲဆိုရင်အပ1945ခုနှစ်တည်းကတည်င်းယောက်လုပ်ပါတယ်အခုအချိန်ကြီးအသက်60မှာတည်င်းကြောက်လုတ်ကလုပ်ငန်းဆက်နေပါတယ်မီဒီယာလုပ်ငန်းနဲ့ခုနရိုက်တာသတင်းတော့နှစ်ယောက်ကိစ္စကတရားရုံးရောက်နေတဲ့ကိစ္စဖြစ်တဲ့အတွက်အပမဝေဖန်လိုပါဘူးသို့တော့ဗာပြောချင်တယ်ဆိုသတင်းတော့ဆိုတဲ့ပုံကိုယ်တွေဟာသတင်းတော့ပညာမကျွမ်းကျင်မဲနဲ့ဝါသနာအလျောက်ဆိုတော့အကြောင်းကြောင်းတော့လုံနေကြတဲ့ပုံကိုယ်တွေဖြစ်တယ်ဆိုတော့တို့မှာအမတို့ကြည်စဲဥပဒေတွေမီဒီယာကမီဒီယာဥပဒေတွေဓာတ်တွေကိုလိမ့်လာထားတာမရှိဘူးလို့ပါထင်တယ်ဥပဒေစီကံတိုင်းသွားမယ်ဆိုရင်ဒီလိုကိစ္စတွေဖြစ်စရာမရှိဘူးခြေစွာတွေလက်ထက်တဲ့စာရင်တော်တော်လေးပွင့်လင်းပြီးတရင်ရယူပိုင်ခွင့်နေတရင်လုလခွင့်နေရှိပါတယ်ရေးလို့လည်းရပါတယ်သို့တော့တိုင်းပြည်အခြေအနေရနည်းနည်းထိန်းသိမ်းသိမ်းတော့ရေးဖို့တဲ့သမားတွေမှာတာဝန်အပအမြင်ရ
ဟုတ်ကဲ့ပုဂ္ဂလိကသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဟာအဓိကဖြစ်တယ်လို့သူတို့ပြောတဲ့အထက်မှာပါပါတယ်ဒါပေမဲ့အစိုးရရဲ့သတင်းမီဒီယာเนาะဒီသတင်းစာလုပ်ငန်းတွေမီဒီယာလုပ်ငန်းတွေဟာဒီပုဂ္ဂလိကဒီသတင်းမီဒီယာရည်တည်ရေးအတွက်အခက်အခဲရှိတယ်ဆိုပြီးတော့လည်းထောက်ပြပါတယ်ဒီအပေါ်မှာရောအပဘယ်လိုသုံးသပ်ပါလဲရှင
်သူတို့ဘယ်လိုအခက်အခဲရှိတယ်တော့မပြောတတ်ဘူးခါတိုင်းခိုးတော့ငါရှေ့စိုးရလက်ထက်ကသတင်းစာတိုက်တစ်ခုထောင်းမယ်ဆိုရင်တော်တော်ကိုအခက်အခဲရှိပါတယ်ရေဘူသားဆိုတာဝေရထောင်ဖို့တောင်တော့ခက်ပါလေအဲ့ဒီအစင်းစင်းကြီးအကုန်လုံးဖြတ်ကျော်ပြီးတော့ဒီနေ့ထောင်လို့ရတဲ့အစင်ရောက်နေပါလေတရင်စာတိုင်းလည်းလွတ်လွတ်လပ်လပ်လုပ်ပဲမရှိသေးသို့တော့ပြည်သူလက်ခံတဲ့တရင်စာများဟာအသက်ဆုံးရှိပါလေပြည်သူလက်မခံမဲနဲ့တရင်သမားဟာတမျိုးတစ်ပုံဖြစ်လာရင်ပြည်သူမဝယ်တဲ့အတွက်ပြုတ်သွားကြတယ်လေရှိတယ်အဲ့တော့တရင်စာတရင်မီဒီယာဆိုတိုင်းလည်းပဲဒီမီဒီယာကြည့်ဝင်နေပွားတဲ့သတင်းစာတော်တော်လေးတော့နည်းအားနေတယ်ရှိပါတယ
်ဟုတ်ကဲ့ NLD ဦးဆောင်တဲ့အစိုးရလက်ထက်ထဲမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်နဲ့လုပ်ငန်းတွေဟာဒီထက်ပိုပြီးတော့တိုးတက်လာမယ်အခွင့်အရေးရမယ်လို့မျှော်ထားပေမဲ့ဒီမျှော်မှန်းထားသလောက်မဖြစ်လာဘူးလို့သတင်းသမားတွေကထောက်ပြကြတာရှိပါတယ်ဒါရီနဲ့ပတ်သက်လို့ရောသတင်းမီဒီယာကောင်စီကလုတ်ပေးနိုင်မယ်လို့မျှော်မှန်းထားပါလေရှင
်အခုအပါလို့ပြုတ်ပြဖို့အချက်လက်တွေအကုန်လုံးရှာထုတ်နေပါတယ်27ရက်ဆိုဒါရီပြင်ကြတော့မှာပါကြပြေးပြေးချင်းတော့ရမယ်လို့ထင်တယ်အခုရေတွင်းတူရေကြီးတောက်လို့တော့မရဘူးပေါ့လေဒေါအောင်ဆန်းစုကြည်လုံနေရတာလည်းဘာမှအချိန်မကြသေးဘူးလေဒီလောက်သက်သန်းနေတဲ့အချိန်မှာအမတို့လူချင်းတွေလုတ်ချင်တယ်လို့တော့မရနိုင်ဘူးလို့ထင်တယ်ခု2008ခုနှစ်အခြေခံဥပဒေမှာ135မှာဗာရေးထားလဲဆိုတီစဲကန့်တာတဲ့အမိတ်နေဥပဒေတွေနီးဥပဒေတွေစတဲ့ဟာတွေနဲ့မဆန့်ကျင်ရင်နိုင်ငံသားတွေကလွတ်လပ်စွာပြောဆိုခြင်းလွတ်လပ်စွာရည်သွားခြင်းရှိတယ်လို့ဒီလိုဆိုတယ် ဆိုတော့အပေါ်ကချုံနှောင်ထားတဲ့အပိုက်ကလေးပါအဲ့ဒီဟာလေးကိုအဘတို့မပြင်းနိုင်မြတ်ကာလပတ်လုံးတရင်လူလက်ကိုအပြေဝါရတယ်လို့ပြောလို့မရသေးပါဘူးဒါဒီကိုပြင်နိုင်မှုရအတွက်ဒေါအောင်ဆန်းစုကြည်လည်းမြင်ပါတယ်အဘတို့လည်းမြင်ပါတယ်တော့ဒီလိုပြောတဲ့အတွက်သူ့ကိုအဘထောက်ခံပြီးပြောနေတာတော့မဟုတ်ဘူးသူလောက်တာဒီထဲမှာလည်းအဘတို့ကိုယ်တိုင်အားမရတာတွေရှိပါတယ်ဘာလို့အချင်းအတိုင်းအတာတခုတော့သူ့ကိုပေးရမှာပဲဆိုရင်ဘာလို့စောင့်စည်းနိုင်တဲ့ကျုပ်မတည်တဲ့အညီတစ်ဖက်ကလည်းပြန်ရလာရတဲ့အခွင့်အရေးတွေကိုဘာလို့သုံးချပြီးတော့မြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်တွေဟာဖြစ်ပေါ်လာမယ်လို့အဘယုံကြည်ပါတယ်
ဟုတ်ကဲ့ရှင်အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်